Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်စက်တင်ဘာ14ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3252နဲ့လိုင်းလက်မီတာ190အပြင် VOA website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းနှာစင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကကျွန်တော်ဝင်းမမ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီညဘက်သတင်းတွေကိုဥတမောင်တန်းနဲ့အတူပြောပြပေးပါပါယူကရိန်းဘက်ကနေရက်တည်တဲ့ဥရောပရဲ့သဘောထားဟာအပြောင်းအလဲမရှိပါဘူးလို့ EU ဥရောပသမဂ္ဂအကြီးအကဲကပြောပါတယ်ကွယ်လွန်သူဗြိတိန်ပြည်မှာကြီးရဲ့ရုပ်အလောင်းကို Westminster ခန်းမမှာလူမှုဂရဝပြုဖို့ထားရှိလိုက်ပါပြီ Pacific ဒေသဆိုင်အမေရိကန်ကြီးတဲ့အကြီးအကဲဟာဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဝင်းမင်
းဟုတ်ကဲ့ပါအခုလိုသတင်းတွေပြီမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းပလဲမြို့ကမွေတုံရွာမှာတိုက်ပွဲဖြစ်ပြီးမိရှုခံရတာကိုရွာသားတယောက်ကအ
ရင်တော့အချို့မခါနေတဲ့အိမ်ကြီးသားတွေလည်းပါတယ်ခင်ဗျမိမငိမ့်နေဘူးဗျအဲ့ဒါကိုဆက်လက်ပြီးရှင်းကြပါတယ်ဗျမိငိမ့်နေကြတယ
်စကိုင်းမှာတော့တိုက်ပွဲအရှင်ကြောင့်အလုတ်ကင်ပိုရှာပြီးလူငယ်တွေပြပမှာအလုတ်ပိုရှာနေကြပါတယ်မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုတော့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဲချက်ထပ်တင်လိုက်ပါတယ်ပကံမာတော့ခီးသွားအလာနဲ့လို့စီပွားရေးချဆင်းနေပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗုဒ္ဓညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်အားကစားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့ရောက်သတင်းတွေကိုဒေါခင်မြတ်သက်နဲ့ဥတ္တမောင်သန်တို့ပြောပြပေးပါဦးခင်ဗျာ
ဥရောပနိုင်ငံတွေရဲ့ယူကရိန်းနဲ့တသားတည်းရပ်တည်မှုဟာအပြောင်းအလဲရှိမှာမဟုတ်ဘူးလို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒယ်လျန်ကဒီကနေ့ဗုဒ္ဓဖူးနေ့မှာပြောကြားလိုက်ပါတယ
် Treaty with Ukraine will remain unshakable. From day one on, Europe has stood at Ukraine's side with weapons, with funds, with hospitalities for refugees and with the toughest sanctions the world has ever seen.
ယူကရိန်းဘက်ကနေရက်တည်ခဲ့တဲ့ဥရောပရဲ့သဘောထားဟာမပြောင်းမလဲဆက်ရှိနေတယ်လို့စစ်ပွဲစတင်ချိန်ကစပြီးတော့လက်နက်နဲ့ငွေကြေးအပြင်ဒုက္ခသည်တွေကိုနွေ့နွေ့ထွေးထွေးလက်ခံရမကကမ္ဘာမှာအပြင်းထန်ဆုံးဒဏ်ခတ်မှုတွေချမှတ်ပြီးရက်တည်ခဲ့တာဖြစ်ကြောင်းဥရောပသမဂ္ဂအခြေပြမင်းကွန်းမှာပြောတော်တာဖြစ်ပါတယ်။ဥရောပနိုင်ငံတွေရဲ့ပံ့ပိုးမှုနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့အတွက်ကီယက်ကိုဒီကနေ့ညနေပိုင်းလောက်မှာတွားရောက်ဖို့ရှိတယ်လို့ပြောပါတယ်။ဒါအပြင်ရုရှားရဲ့ယူကရိန်းကိုဝင်ရောက်တိုက်ခိုက်မှုကဒီမိုကရေစီကိုတုံ့ဆံမဲ့စနစ်ကဆန့်ကျင်တိုက်ခိုက်မှုတစ်မျိုးဖြစ်ပြီးတော့ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေဆက်ပြီးထားမယ်လို့ပြောပါတယ်။ယူကရိန်းအရှိမြောက်ပိုင်းကရုရှားတင်ထားတဲ့နေမင်းအများပြားကိုယူကရိန်းနဲ့ဆက်ပြီးပြန်သိမ်းယူနေတယ်လို့အခုဆိုပြန်သိမ်းယူတဲ့ဒေသတွေပုံမှန်နေသားရောက်လာပြီလို့ယူကရိန်းသမ္မတကမနေ့ညကပြည်သူကိုပြောပါတယ်။အချိန်ထဲမှာပဲအီရန်လို့ drone တစ်စင်းပစ်ချခဲ့တယ်လို့ယူကရိန်းကသတင်းထုတ်ပြန်ပါတယ်။ Britain ကာကွယ်ရေးဝန်ကြီးဌာနကတော့ရုရှားဟာအီရန်လို့မောင်းသူမဲ့ drone ယာဉ်ကိုပထမဆုံးအကြိမ်ဖြစ်နေတုံးခဲ့ပုံရတယ်လို့ဒီကနေ့မှာပဲပြောကြားလိုက်ပါတယ်
။ကွလွန်သူဗြိတိန်ပြည်မှာကြီးဒုတိယ Elizabeth ရဲ့ရုပ်အလောင်းဟာ Westminster ခန်းမကိုရောက်ရှိသွားပါပြီ။ London မြို့ Buckingham နန်းတော်ကနေ Westminster ခန်းမကိုဒီကနေ့ဗြိတိန်စံတော်ချိန်နေ့လယ်2:22မိနစ်မြန်မာစံတော်ချိန်ည9:42မိနစ်မှာစတင်တည်ဆောင်ခဲ့ပါတယ်။တက်တော်96နှစ်ရှိပြီဖြစ်တဲ့နန်းသက်ရှင်ပြည်မကြီးအဲလိဇဘက်ဟာပြီးခဲ့တဲ့သရစ်ဘတ်ကျတာပရင်းနဲ့စက်တင်ဘာလ10ရက်နေ့ကစကော့တလန်ဘယ်လ်မိုရယ်ဆိုင်မှာကံကုန်ခဲ့တာပါ။မနေ့ကတော့ရုပ်လောင်းကိုအီဒင်ဘာရာမြို့စိန့်ဂျိုင်းဖျားချောင်းကနေလန်ဒန်မြို့ဘက်ကင်ဟမ်နန်းတော်ကိုတည်ဆောင်ခဲ့ပါတယ်။မြန်မာကြီးရုပ်လောင်းကိုဝက်စ်မင်စတာခမစီကိုတည်ဆောင်အောင်မှာတတော်တတိယမြောက်ချားလ်စ်ဘီယင်ကဦးဆောင်ပြီးတောင်းဝင်းမိသားစုတွေကလိုက်ပါပို့ဆောင်ကြပါတယ်။မြန်မာကြီးရုံလောင်းတည်ဆောင်တဲ့လမ်းတစ်လျှောက်တောင်းနဲ့ချီတဲ့လူတွေကစောင့်ပြီးဂါရဝပြုကြပါတယ်။ရုံလောင်းတည်ဆောင်တဲ့အချိန်မှာ Hyde Park ပန်းချံကနေမြန်မာကြီးအတွက်တင်းနဲ့ပစ်ပေါက်ဂုံပြုခဲ့တယ်လို့လွှတ်တော်အဆောက်အဦမှရှိတဲ့အထင်ကြီး Big Bang ခေါင်းဆောင်ကြီးထိုးပြီးတော့လည်းဂုံပြုခဲ့ပါတယ်။စာပနာပွဲကျင်းပမဲ့ September 19ရက်နေ့မတိုင်ခင်ထိ Elizabeth မြန်မာကြီးရဲ့ရုံလောင်းကို Westminster အဆောက်အဦခမ်းမမှာ၄ရက်ကြာအများပြည်သူဂါရဝပြုနိုင်ဖို့ထားရှိမှာပါ။ခမ်းမကို၁ရက်23နာရီဖွင့်ပေးထားမှာဖြစ်ပြီးတော်ဝင်အင်တော်စစ်တီတော်တွေကစောက်ချက်မှာဖြစ်ပါတယ်စက်တင်ဘာလ19ရက်ဇာပနာအခမ်းအနားပြီးရင်တော့ပြည်မာကြီးရုပ်လောင်းကို2021ခုနှစ်အေပီလတုန်းကကွယ်နွန်သူကြီးရတော်ဖိလစ်ဘင်လာကြီးရုပ်လောင်းမြုပ်နှံထားတဲ့ဝင်းဆာရဲတိုက်ကိုတည်ဆောင်မြုပ်နှံမှာဖြစ်ပါတယ်ရောင်မျိုးရှိပြည်သိမ်းတိုင်ရုံးမှာလည်းပ ြန်မာကြီးအတွက်ဝမ်းထဲကြောင်းမှတ်တမ်းရေးသားနိုင်ဖို့ဒီလ9ရက်နေ့ကနေ14ရက်နေ့ထိဖွင့်တဲ့ထားရှိခဲ့ကြောင်းသိရှိရပါတယ
်။ထိုင်ဝမ်ကိုတရုတ်ကစီးရဖိအားပေးနေတာအတွက်တရုတ်ပေါ်မှာအရေးယူဒဏ်ခတ်တာကိုထောက်ခံတဲ့နိုင်ငံအများပြားကဒါဇင်နဲ့ချီတဲ့လွှတ်တော်အမတ်တွေဟာအမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်တမ်းမှဆောင်းပီကင်ဂျီမူချင်းပါတဲ့မနေ့အင်္ဂါနေ့ကဝါရှင်တန် DC စုဝေးပွဲကိုတက်ရောက်ခဲ့ကြပါတယ်။ကြိုတင်မကျင်ညာခဲ့တဲ့ဒီစုဝေးပွဲကိုဥရောပအာရှနဲ့အာဖရိကကလွှတ်တော်မှ60လောက်တက်ရောက်ခဲ့ကြတာဖြစ်ပြီးဒါဟာယူကရိန်းကိုရုရှားကျူးကျော်ခဲ့ခြင်းကစပြီးထိုင်ဝမ်ကိုတရုတ်ကအင်အားသုံးသိန်းမှဆွေးနွေးနိုင်ငံတွေကထိုင်ဝမ်နဲ့အတူရပ်တည်ဖို့ထိုင်ဝမ်ရဲ့ကြိုးစားမှုလည်းဖြစ်ပါတယ်။ဗြိတိန်၊ဩစတြေးလျ၊ကနေဒါ၊အိန္ဒိယနဲ့ဂျပန်တို့ပါဝင်တဲ့ IPAC လို့ခေါ်တဲ့တရုတ်ရေးဆိုင်ရာလွှတ်တော်အမတ်များမဟာမိတ်အဖွဲ့ကတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲကနေထိုင်ဝမ်ပေါ်မှာတရုတ်ရဲ့စီးရင်နဲ့တခြားလှုပ်ဆောင်မှုတွေကိုတားဆီးဖို့အတွက်ဒီမတ်တွေကသူတို့ရဲ့တဆန်ရအစိုးရတွေကိုတွန်းအားပေးဖို့သဘောတူညီချက်ကိုဂတိပြုလက်မှတ်ရေးထိုးဖို့ရှိတယ်လို့ Reuters ကအထောက်အထားတွေ့ရကြောင်းပြောပါတယ်။ထိုင်ဝမ်ကိုစီးရင်ရရန်ဆိုင်တရုတ်ဘက်ကညှိနှိုင်ဖို့ရှိတယ်ဆိုတာသိဖို့နဲ့သဘောတူညီချက်ရအောင်လုပ်မှဖြစ်တယ်လို့ဒဏ်ခတ်ရရင်မှုပါဝင်စီးပွားရေးနဲ့နိုင်ငံရေးအရေးယူဆောင်ရွက်မှုတွေလုပ်မှဖြစ်ကြောင်းမူကြမ်းမှာဖော်ပြထားတာပါ။တရုတ်သမ္မတရှီကျင်ပင်ကတော့ထိုင်ဝမ်ကိုတရုတ်လက်အောက်သွတ်သွင်းမယ်လို့ပြောထားတယ်လို့လူဝရင်အင်အားသုံးမယ်လို့ပါပြောတာပါဒီမိုကရေစီရဲ့အနည်းရရွေးကောက်တင်မြှောက်မှုနဲ့အတူကိုယ်ပိုင်လွတ်လပ်တဲ့အစိုးရနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကတော့ဒီတရုတ်တို့ရဲ့အချုပ်ချံအာဏာပိုင်ကြောင်းပြောတာကိုလက်မခံပါဘူ
းသမ္မတဟောင်းထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကနေအင်ကိုရှာဖွေခွင့်ဝန်ရတောင်းခံခဲ့ရမှာဖက်ဒရယ်စုံစမ်းရေးဌာန FBI ကတင်ပြခဲ့တဲ့ဥပဒေကြောင်းဆိုင်ရာအကြောင်းအချက်တချို့ကိုအမေရိကန်ဖက်ဒရယ်တရားသူကြီးကအများပြည်သူသိနိုင်အောင်ဆက်လက်ထုတ်ပြန်လိုက်ပါတယ်။ရှိုးရဲ့ဆာရွက်စာတမ်းထည့်ထားတဲ့ကတ်ထူပုံးတွေကိုတပ်ပရာဟောင်းထရမ့်မှာသူ့ရဲ့အိမ်ကိုယူဆောင်သွားခဲ့တဲ့ကိစ္စအပေါ် FBI ကစုံစမ်းစစ်ဆေးနေတာပါ။အဲ့ဒီပုံးတွေကိုသိမ်းဆည်းထားတဲ့အခန်းနေရာမှာရှိတဲ့ CCTV ဗီဒီယိုတွေကိုအပ်ဖို့ထရမ့်ရဲ့ကုမ္ပဏီကို FBI ကဂျွန်လ24ရက်နေ့မှာစင့်ခေါ်ခဲ့တာကိုအခုထုတ်ပြန်လိုက်တဲ့ဆာရွက်စာတမ်းတွေအရသိရှိရပါတယ်။ကုမ္ပဏီကဂျွန်လ6ရက်နေ့မှာကွန်ပျူတာရဲ့ hard drive ကို FBI ကိုပြရခဲ့ပါတယ်။အဲဒီလိုအကြောင်းပြချက်တွေအရတရားသူကြီးကရှာဖွေခွင့်ဝန်ရမ်းကိုထုတ်ပေးခဲ့တဲ့အတွက် FBI ကဩဂုတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တာပါ။အမေရိကအစိုးရရဲ့ရှုဝဲဆစ်ဆော်ရစ်စာတမ်းမောက်တရားကျော်ကိုအဲ့ဒီတုန်းကထပ်မံတွေ့ရှိခဲ့ရပါတယ်။တချို့ဥပဒေချိုးဖောက်မှုတရားဥပဒေစိုးမိုးရေးဆိုင်ရာနှောက်ယှက်မှုတွေနဲ့ဆက်နွယ်ပြီးတပ်ပရဟောင်းထရမ့်မပေါ် FBI ကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတရားသူကြီးကထရမ့်ရဲ့တောင်းဆိုချက်အတိုင်းအထူးစုံစမ်းရေးမှူးတဦးကိုခန့်ထားပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်ထရမ့်ရဲ့ရှေ့နေတွေနဲ့တရားရေးဌာနကအဆိုပြုသူနှုတ်ဦးစီရုံးတော်ကိုတင်ပြထားကြပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ဆက်နွယ်လို့အထူးစိတ်စုံစမ်းစစ်ဆေးမှုရဲ့လုပ်ပိုင်ခွင့်နဲ့ FBI ရဲ့လုပ်ပိုင်ခွင့်ပေါ်တရားသူကြီးရဲ့သတ်မှတ်ချက်ပေါ်မှာမူတည်ပြီးတရားရေးဌာနကအယူခံကောင်းဝင်ကောင်းဝင်ကောင်းမယ်လို့ပြောကြပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးထုတ်လွှင့်ပေးနေပါခင်ဗျာ
VOA American တပ်ကဗိုလ်တဖူးနေညသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ Pacific ဒေသဆိုင်ရာ American ကြီးတက်အကြီးကဲဗိုလ်ချုပ်ကြီး Charles Flynn ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus Plaza ကဥက္ကဋ္ဌမြို့နယ် Ranger ဒုက္ခသည်စခန်းအမှတ်လေးမှာရှိတဲ့ဒုက္ခသည်တွေကိုမနေ့အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းသူတို့နေရဖြစ်တဲ့မြန်မာနိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်နိုင်ပြူပေါင်းဆောင်ရွက်ဖို့တင်ပြခဲ့တယ်လို့တွေ့ဆုံမှုထဲမှာပါဝင်တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်ခွန်မနေထိုင်တဲ့ကိုအောင်မြိုင်က VOA ကိုပြောပါတယ်။
သူတို့အပြောကြတာတော့မရှိပါဘူးစံတော်ရဲ့အဆင်တွေကိုစံတော်ရဲ့တင်ပြချက်တွေကိုသူတို့ကအလေးအနက်အသာပြီးတော့ပြည်သူချက်ချင်းနဲ့သူတို့ကနားထောင်တော့တယ်ပြီးတော့ဂေါင်းရိုက်တယ်ဂေါင်းရိုက်တာလည်းတွေ့တယ်အဲစစ်ဘိုလ်ချုပ်အမေရိကန်ရဲ့စစ်ဘိုလ်ချုပ်ကြီးရောပြီးတော့အဲတခြားစစ်ဘိုလ်ချုပ်ကြီးတွေလည်းပါတယ်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့အဲတမတော်ကြီးကလည်းပါတယ်သူလူစီဝင်ကြတဲ့ဒီကိစ္စကိုအဲဒီတော့ကျွန်တော်တို့တင်ပြတဲ့အထဲမှာလည်းဟိုအချက်လေးပါတယ်သူတို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အင်းငင်တကာကပူးပေါင်းပြီးတော့ကျွန်တော်တို့ရဲ့အဒီလူဟင်းကြအရေးပေါ့နော်ကျွန်တော်တို့အရေးကိုကျွန်တော်တို့အဲဘဲခင်းလုံးချုံစွာပုံတက်ချက်ရှိရှိနဲ့ပြန်နိုင်အောင်ပူးပေါင်းဆောင်ရွက်ပေးပါလို့ကျွန်တော်တို့အဲ့လိုလည်းတင်ပြထားတာရှိပါတယ်ဟုတ်
ဘင်္ဂလားဒေ့ရှ်အစိုးရဟာရွန်ဂျာရီအတွက်အများပြားလှုပ်ဆောင်ပေးနေပေမဲ့ရွန်ဂျာရီနေရာပြင်ရေးကိစ္စကိုနိုင်ငံတကာကနေထိတိယောက်ယောက်ပူးပေါင်းဆောင်ရွက်တာမတွေ့ရဘူးလို့လည်းပြောပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာဘက်ကတော့ဒီဒုက္ခတွေကိုစစ်စစ်ပြီးလက်ခံတယ်လို့ပြောထားတာပါ။တိစုံမှုထဲမှာဗိုလ်ချုပ်ကြီးဖရန့်နဲ့အတူဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ် SM ဆာဗူဒီနဲ့တခြားစစ်တပ်အရာရှိကြီးတွေလည်းပါပါတယ်။ဗိုလ်ချုပ်ကြီးဖရန့်ဟာဘင်္ဂလားဒေ့ရှ်နဲ့အမေရိကန်ဦးဆောင်ကျင်းပတဲ့46ကျင်းမြောက်အင်ဒိုပစိဖစ်စစ်တမ်းများစီမံခန့်ခွဲမှုနှိနှောဖလဲပွဲကိုတက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့တော်မှာကျင်းပတဲ့ဒီနှိနှောဖလဲပွဲကိုကနေဒါ၊အော်စတြေးလျ၊ဂျပန်၊အင်ဒိုနီးရှား၊အိန္ဒိယ၊တရုတ်နဲ့ဗီယက်နမ်နိုင်ငံအပါအဝင်နိုင်ငံပေါင်း24နိုင်ငံကစစ်တပ်အရာရှိကြီးတွေတက်ရောက်နေကြတာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြတဲ့ပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာပါလီမန်အမတ်များအဖွဲ့ IPI ကမြန်မာရဲ့အစီရင်ခံစာကိုမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာစီလာမယ့်တနင်္လာနေ့ပေးရမယ်အကြောင်းကော်မတီအဖွဲ့ဝင်တဦးက VOA ကိုပြောဆိုပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးအစီအစဉ်ပြင်ပမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးကိုအစီရင်ခံစာပေးရမှာဖြစ်ပါတယ်။အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာနိုင်ငံအရေးပိုပြီးဆောင်ရွက်ဖို့တိုက်တွန်းတဲ့အကြောင်းသတင်းတွေမှာဖော်ပြပေးမယ်။အစီရင်ခံစာပါအကြောင်းအရာတွေကိုတော့အသေးစိတ်ပေါ်ပြမထားပါဘူး IPI ဟာအာရှဥရောပနဲ့အမေရိကတိုက်စတဲ့နိုင်ငံ9နိုင်ငံလွတ်တော်အမတ်တွေပူးပေါင်းဖွဲ့စည်းထားတာပါစစ်တပ်ကအာဏာသိမ်းပြီးမြန်မာနိုင်ငံအတွင်းပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့အာဆီယံရဲ့အခမ်းအနားကိုတိုးမြှင့်ပြီးတိုးမြှင့်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သုံးသပ်ချက်တွေကိုစုဆောင်းနေတဲ့အဖွဲ့ဖြစ်ပါတယ်ဥရောပပါလီမန်ဒုတိယဥက္ကဋ္ဌပါလီမန်အမတ် Hyde D. Hotala ဦးဆောင်ပြီးအမေရိကအောက်လွတ်တော်အမတ်in ha umaru အပြင်ထိုင်းမလေးရှားအင်ဒိုနီးရှားတောင်အာဖရိကနဲ့ဂမ်ဘီယာနိုင်ငံကလွှတ်တော်အမတ်တွေပါဝင်ကြပါတယ်
။အိန္ဒိယနိုင်ငံမီဇရန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကိုတရားဝင်တင်ပို့မဲ့ဖောက်ခွဲပစ္စည်းအများအပြားသိမ်းဆည်းရမိတဲ့အမှုနဲ့ဆက်ဆက်ပြီးတော့အိုင်ဇောမြို့ပေါ်ကနေရာနှစ်ခုကိုအိန္ဒိယမျိုးသားစုံစမ်းရေးအေဂျင်စီ NIA ကထပ်ပြီးတော့ရှာဖွေခဲ့ပါတယ်။ဇန်နဝါရီလတုန်းကမီဇိုရန်ပြည်နယ်မှာဖောက်ခွဲလက်နက်ခဲယံ2400ကီလိုဂရမ်စနစ်တန်1000နဲ့စနစ်တန်ဖြစ်အဝေးထင်းဝါယာမီတာ4500ပြင်အိန္ဒိယရူပီငွေ9000ကျော်နဲ့မြန်မာငွေ6000ကျော်ကိုအိန္ဒိယရဲတွေကဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတူပောင်ဝင်3ဦးကိုအိန္ဒိယရဲတွေကဖမ်းဆီးခဲ့တာဖြစ်ပြီးတော့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားဟာချင်းမျိုးသားတအူ CNF ကအဖွဲ့ဝင်လို့အိန္ဒိယသတင်းစာတွေမှာရေးပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးမနေ့ကမီဇိုရန်ပြည်နယ်အိုင်ဇောမြို့ပေါ်ကို NIA ကနေထပ်မံရှာဖွေတယ်လို့အိန္ဒိယထုတ်သတင်းတွေမှာရေးထားတာဖြစ်ပါတယ
်။ဝန်ကြီးချုပ်ရာထူးကယာယီစင်ပေထားတဲ့ပြာရွတ်ချန်နိုချာဝန်ကြီးချုပ်အဖြစ်ဆက်လက်လုပ်ကိုင်နိုင်မကကိုစက်တင်ဘာလ30ရက်နေ့မှာဆုံးဖြတ်မယ်လို့ထိုင်းနိုင်ငံဖွဲ့စည်းအုပ်ချုပ်မှုခုံရုံးကဗိုလ်ဒူးနေကပြောပါတယ်ဝန်ကြီးချုပ်တက်တန်းသတ်မှတ်ချက်ပြည့်သွားတာကြောင့်ဝန်ကြီးချုပ်ဆက်လုပ်လို့မရကြောင်းလျှောက်ထားချက်ကိုဖွဲ့စည်းပုံခုံရုံးကပြီးခဲ့တဲ့လမှာလက်ခံစဉ်းစားဖို့ဆုံးဖြတ်ခဲ့တာကြောင့်ပြာရွတ်ချန်နိုချာကိုဝန်ကြီးချုပ်အဖြစ်ကယာယီရက်ဆိုင်ထားခဲ့ပါတယ်2019ခုနှစ်ဖွဲ့စည်းပုံအရဝန်ကြီးချုပ်တယောက်ဟာရှင်းနစ်ထက်ပိုပြီးမလုပ်ရလို့ပြဋ္ဌာန်းထားတာပါဒါပေမဲ့ပြာရွတ်ရဲ့တက်တန်းစခြင်းကအငင်းပွားပွဲရဖြစ်ပါတယ်စက်တင်ဘာလ30ရက်နေ့နေ့လယ်3နာရီမှာဆုံးဖြတ်ချက်ထုတ်ပြန်မယ်လို့ရုံးတော်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ
် Feel American တန်ရဲ့ပေါ်တူညာထိတဲ့ရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးတမောင်တန်တို့ပြောပြခဲ့ကြတာပါအခုသတင်းတွေပြီးမှာတော့သတင်းပြပွဲချက်တွေကိုဆက်ပြောပြပါမယ်ပထမဆုံးတော့စကိုင်းတိုင်းကရွာတွေ့ရမှာတိုက်ပွဲဖြစ်ပြီးမိရှုခံခဲ့ရတဲ့တဲ့တင်ပါမြမစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေစကိုင်းတိုင်းပလဲမြို့မွေးထုံကြီးရွာမှာတိုက်ပွဲဖြစ်ပွားပြီးမွေးထုံကြီးရွာကနေအိမ်တွေဒါဇင်နဲ့ချီမိရှုဖျက်ဆီးခံခဲ့ရပြီးမိဆက်လက်ငြိမ်းသက်နေရတဲ့အကြောင်းဒေသခံတွေကပြောနေပါတယ်ပလဲမြို့နယ်မွေးထုံကြီးရွာဟာဒီနှစ်ထက်မှတတိယကြိမ်မိရှုခံရတာပါမွေးထုံရွာတိုက်ပွဲအခြေအနေတင်ပြပို့ချက်ကိုမဆုမွန်ကပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းဒေသကြီးပလဲမြို့နယ်တွေကအင်ဂျင်250လောက်ရှိတဲ့မွေတုံကျေးရွာကိုစက်တင်ဘာလ12ရက်နေ့ကစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးနဲ့ဝင်ရောက်လာခဲ့တာဖြစ်ပါတယ်။စက်တင်ဘာလ13ရက်နေ့မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တရက်လုံးလိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ကျစ်တင်တ်အဖွဲ့ကတာဝန်ရှိသူတဦးကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။
တိုက်ပွဲကကျွန်တော်တို့မနေ့ကတနေကုန်ဖြစ်တယ်ခင်ဗျာနော်မနေ့တနေကုန်ဒီနေ့မနေ့ချင်းကဒီကောင်လေးအခွန်မှာကျွန်တော်တို့ဟိုတနအီကောင်းကောင်းတော့ပဲလိုက်တိုင်နိုင်လိုက်တယ်ခင်ဗျာနောက်ပြောက်သွားတယ်အဲ16မိနစ်မနေ့ချင်းစပြီးတော့ ဆိုင်ပြီးတဲ့ကဒီကောင်လေးလိုက်ပြီးမိဆက်ရှုပ်လို့တာပေါ့ဗျာမနေ့တနေ့ကောင်လေးပါမိရှုပ်တယ်တိုက်ပွဲနဲ့တနေ့ကောင်လေးပါတိုက်နေကြတာမနေ့ကတော့ထိခိုက်ကြရအကြေဆုံးမှုကတော့ညားပါခင်ဗျာဒီလိုပါကထိခိုက်ကြရတော့သူကောင်ဝေးဖွဲ့တော့တယောက်မှထိခိုက်မှုမရှိခင်ဗျာကျွန်တော်တို့အဝေးကနေပဲ
စစ်ကောင်စီဘက်ကတော့စစ်စင်ရေးတွေအတွင်းမှာအရသားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာမရှိဘူးလို့ညင်းဆိုပါတယ်။ကျေးရွာနေအိမ်တွေမီးလောင်တာနဲ့ပတ်သက်လို့လည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုပဲအပြစ်တင်ပြောလို့ရှိပါတယ်။တိုက်ပွဲအတွင်းထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့သတင်းမထုတ်ပြန်သလိုတီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။မွဲ့တုံရွာဟာပလဲမြို့နယ်နဲ့မြောင်နယ်ဆက်မှာတည်ရှိတဲ့ကျေးရွာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကနေအိမ်တွေကိုမီးရှို့တဲ့အတွက်အိမ်ခြေ250နီးပါးရှိတဲ့အထက်မှာနေအိမ်တော်တော်များများမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ထွက်ခွာပြီးတဲ့နောက်မှာတော့ဒေသခံပြည်သူတွေဟာနေအိမ်တွေကိုမီးငြိမ်းတပ်နိုင်မှုစူးစမ်းနေတဲ့အကြောင်းဒေသခံတအူးကအခုလိုပြောပြပါဗျာအဲ
အိမ်ခြေ250ရှိတယ်နောက်ပြီးတော့အရင်တော့အချို့မခါနေတဲ့အိမ်ကြီးစားတွေလည်းပါတယ်ခင်ဗျာမီးမငြိမ်းနေဘူးဗျအဲ့ဒါကိုဆက်လက်ပြီးကြည့်ကြပါတယ်ဗျာမီးငြိမ်းနေကြတယ်ဗျာဒေသခံတွေဝန်းနေကြီးကမိသားစုလိုက်တွေဝန်းပြီးတော့ကိုယ့်အိမ်ကိုချင်းနေကြတယ်ငြိမ်းနေကြတယ်ဗျာ
မွေ့တုံကျွရဟာအရင်တုန်းကနှစ်ဖက်တိုက်ပွဲတွေကြားမှာလဲမကြာခဏဆိုသလိုမီးရှို့ခံရပြီးတော့ဒီနှစ်ထဲမှာတော့တတိယအကြိမ်မီးရှို့ခံရတာဖြစ်ပါတယ်ဒေသခံရွာသားတော်တော်များများကရွာထဲမှာမနေရတော့ပဲတိမ်းရှောင်နေကြရပြီးတိမ်းရှောင်နေရတဲ့အချိန်ကာလကြာမြင့်လာတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေကြားမှာဖျားနာတဲ့သူတွေရှိသလိုနေမကောင်းတဲ့သူတွေအတွက်လုံလောက်တဲ့စေဝါကူတာမှုတွေရနိုင်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံပြည်သူတွေကပြောပါတယ်ရှင်
စကိုင်းတိုင်းမွေတုံရွာမှာမိရှုခံခဲ့ရတဲ့တဲ့မဆင်မွန်ပြပြခဲ့တာပါအခုတော့ကချင်ပြည်နယ်ဖားကံမြို့မှာလည်းမိရှုဖန်စီခံခဲ့ရတဲ့တဲ့မှာကချင်ပြည်နယ်ဖားကံမြို့နယ်မော်ပုံချေးရွာကိုဒီမနေ့စောပိုင်းကစစ်ကောင်စီတပ်ကဝင်ရောက်စီးနင်းခဲ့ပြီးကုံစုံဆိုင်တဆိုင်ကိုမိရှုသွားတယ်လို့ဆိုင်ရှင်ကိုလည်းဖန်စီခဲ့ကြောင်းဒေသခံတွေကပြောပါတယ်ဒီအပိုင်းမှာတနိုင်းလီတိုလက်မဘောကရှရူးစွရွာနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေကတော့တိုက်ပွဲပြင်းထန်လာမှာစိုးရိမ်ပြီးပေးလူရကိုထပ်ပြီးတင်းရှောင်နေကြပါတယ်။ကချင်ပြည်နယ်ကနောက်ဆက်ရသတင်းကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။ဖားကန့်မြို့နယ်လုံငင်းကျေးရွာအုပ်စုမော်ပုံရွာကိုမနက်9နိုင်ခွဲလောက်မှာမြန်မာစစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါ။ဒေသခံတို့က VOA ကိုအခုလိုပြောပါတယ
်။ဖားကန့်ပြည်လုံးကျေးရွာအဖက်တိုင်းမော်ပုံရွာမနက်9နိုင်ရင်းနဲ့မှလာပစ်သွားတာပဲ။ဒါနဲ့အရောက်တော့ပြန်ဒီစစ်တပ်ကပစ်သွား။အဲ့တော့ဒီလူဆိုတဲ့ကိုယ်စုံဆိုင်ကိုတိုက်စီလောက်ပို့ထားတယ်။စစ်တပ်ကတော့ဖန်ခါတိုက်ခိုက်နေဖြစ်တယ်ဒီကဲမော်ဘိုင်းလေးဖြစ်တယ်။ဘာပဲအေးတဲ့အေးလောက်သွားတယ်။ဒီဖိုင်ရှင်ကိုဖမ်းသွားတယ်လို့ကြားတယ်။ဒီဖိုင်အကြိုက်ဆုံးတော့မရှိဘူး
။မော်ဘုံကြီးရွာဟာအရင်ကမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေရာပါ။အာဏာသိမ်းပြီးနောက်မှာ KIA နဲ့ PDF တပ်ဖွဲ့တွေပြန်လည်အခြေစိုက်လာတာကြောင့်နေမြေစိုးမိုးရေးအတွက်အပြိုင်နေတဲ့နေရာလည်းဖြစ်ပါတယ်။ဒေသတွင်းမီဒီယာတွေကတော့စစ်ကောင်စီတပ်ကမော်ဘုံကြီးရွာမှာ PDF တပ်ဖွဲ့တွေအခြေစိုက်နေတာကြောင့်ဝင်ရောက်ရှင်းလင်းတာဖြစ်တဲ့အကြောင်းနဲ့ရွာသားနှုတ်ဖမ်းဆီးခံရတယ်လို့ရေးပါတယ်။စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့အခုလိုပြောပါတယ်
။ဟို9နိုင်ကျော်ချိန်မှာစစ်ကောင်စီဘက်ကအဲ့ဒီမော်ပုံရွာတရာဦးဘက်ကိုပါကြိုကားနဲ့ဝင်ပြီးမှအဲ့ဒီတရာဦးမှာရှိတဲ့ site site ကိုအဲမြေရှိပြည်တဲ့နောက်ပြီးတော့အဲ့ဒီ site ရှင်ကိုလည်းခေါ်သားတဲ့နောက်ပိုင်းကတော့သူတို့ကနဲ့လည်းအဲလက်မရှိတဲ့မြောက်မန်စစ်ကလာမပြေဘူးဒါမဲ့အဲအပြန်အလှန်တိုက်ပွဲဖြစ်တဲ့ဘာတော့မရှိဘူးခင်ဗ
ျဒီလ12ရက်နေ့ကတော့ဖားကတ်မြို့နယ်တနိုင်းလီရိုလမ်းမကြီးပေါ်ကရှက်တူးစွချေးရွာအနီးက KIA တိုက်နယ်ရုံးကိုစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ရှက်တူးစွချေးရွာကပြည်သူအချို့ကတော့တိုက်ပွဲတွေပြင်းထန်လာမှကိုစိုးရိမ်နေပြီးတခြားဒေသကိုတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်အဲတိကျပါဆရာမြတ်ရှင်များတော့လူအဲဒီလာပြီးတော့ညော့ပေါ့နော်ညော့လာပြီးတော့ပုံကြည့်တော့ပေါ့ရုံးရှိနေရပေါ့ရုံးဆုံးတဲ့နေရုံးပေါ့ပြီးတော့ခြေတက်နဲ့ပြန်ပြေးလာပေါ့ရုံးနေကိုမိချိုးပြီးတော့ပြန်ပြေးတော့ခောက်ခွေတာပေါ့ဒီနေ့ဘောကကြည့်တော့ညော့ဘက်ကများအခုလောက်လားပေါ့နော်ကြောက်တယ်ပေါ့ဟာဆုံးရင်မှုကြီးရှိတာတော့ဒီညော့သားတွေကချိုးပြီးတော့လာပေါ့စင်းမရှိနေရဒီအဲတိတ်ဆောင်လာပေါ့ချိုးတော့ဒီစစ်စော့စကားနဲ့မှဆောင်လာပေါ့
လီတိုလမ်းမကြီးပေါ်ကရှာတူးစွရွာနီးမှာ KIA တပ်ရင်း14အခြေစိုက်ထားတဲ့နေရာဖြစ်ပြီးတော့ပြီးခဲ့တဲ့လအတွင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဩဂုတ်လဒုတိယပတ်အတွင်းမှာလည်းဖားကတ်မြို့နယ်ဆယ်စင်းကျေးရွာမှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံ2000ကျော်ဟာနေရွှန့်ခွာတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ
။က ကချင်ပြည်နယ်ဖားကံမြို့ကမှော်ဘုံရွာမှာမိရှုဖက်စီခံခဲ့ရတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့စွဲချက်ထပ်တင်တဲ့သတင်းမှာဖက်စီထောင်ချခံခဲ့ရတဲ့မုံရွာတပိတ်ကော်မတီကောင်းဆောင်ကိုဝေမိုးနိုင်ပေါ်ကြီးလေးတဲ့ပြစ်ဒဏ်ချမှတ်နေတဲ့နောက်ထပ်ပုံမှန်တစ်ခုနဲ့စစ်ကောင်စီကထပ်ပြီးတရားစွဲဆိုလိုက်ကြောင်းမိသားစုတွေကပြောလိုက်ပါတယ်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုဆိုတဲ့ပုံမှန်122နဲ့ဆွဲဆိုတာဖြစ်ပြီးအမှုအတွက်ရှင်းနေငှားဖို့ခက်ခဲတာကြောင့်ကိုယ်တိုင်ခုခံခြေပားမဲ့ပုံရှိတယ်လို့လည်းပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့ August 26ရက်နေ့ကမှနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုဆိုတဲ့ပုံမှန်122နဲ့ကိုဝေမိုးနိုင်ကိုထပ်မံတရားစွဲဆိုလိုက်တာပါစက်တင်ဘာ10ရက်နေ့မှာပထမဆုံးရုံးထုတ်ခဲ့တဲ့အကြောင်းကိုဝေမိုးနိုင်ရဲ့မိခင်ကပြောပါတယ
်122ဆိုတာဆွဲထားပါတယ်ရှင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုဆိုတာလေအဲ့ဒါဆွဲထားပါတယ်ဟုတ်ဟိုဟာ10ရက်နေ့ကရုံးထုတ်ပါတယ်ရှင်ဒီတတ်မှုတို့ဟိုဟာတို့ကတော့ဇလံဖန်းစည်းမှုတို့ကတော့သူကဟိုဟာပေါ့လေယူကန်ဝင်ထားတယ်ပေါ့နော်ယူကန်ဝင်ထားတဲ့အတွက်ဟိုယူကန်ပြန်ချလို့ပြန်စစ်နေတဲ့အမှုလည်းရှိတယ်လို့ယူကန်ကနေပြန်မစင်လာသေးတာလည်းရှိတယ်ရှင်နောက်တဘာဝဘေးပုံမှန်25လည်းရှိတယ်နောက်တော့ကျွန်တော်တို့ဟိုဟာဆိုင်ကယ်တပိတ်ဥဆောင်ပြီးတော့စုပူချမ်းဖယံလှုံ့ဆော်မှုဆိုပြီးဆွဆွဲထားတဲ့ရာကြီး90ပေါ့နော်905တွေကရာကြီး90အဲ့ဒါလေးကြံပြီးတယ်ရှင်အဲ့တော့အလုံးနောက်ထပ်ဆွဲတဲ့122ကိုဆိုရင်နောက်ထပ်၄မှုကြံပြီးတာပေါ့နော
်ဆွဲဆိုထားတဲ့ဒီပုံမှန်122ဆိုတာပြစ်မှုကျွလွန်နယ်လို့ပြစ်ဒဏ်စီရင်ခံရရင်ပြစ်ဒဏ်အနေနဲ့ဒေဒဏ်အထိဖြစ်စေထောင်ဒဏ်အနှစ်20ဖြစ်စေချမှတ်ခံရနိုင်တဲ့ပုံမှန်ဖြစ်တယ်လို့တရားရေးကြွညင်သူကပြောပါတယ်ဒီအမှုအတွက်စက်တင်ဘာလ22ရက်ကိုနောက်ထပ်ရုံးချိန်ပေးထားပါဗျ။အမှုအတွက်ရှင်းနေငားရမ်းဖို့အခက်အခဲရှိတဲ့အကြောင်းလဲကိုဝေမိုးနိုင်ရဲ့မိခင်ကပြောပါဗျ
။အခု122ကလည်းကျမတို့ရှင်းနေနေရသေးဘူး။ကျမတို့ကတော့ရှင်းနေမငားနိုင်ပါဘူး။အဲ့တော့ဟိုနင်းကိုပဲအစိုးရပေးမဲ့ရှင်းနေနဲ့ပဲသွားမယ်ပေါ့နော်။အဲ့ဒါရှင်းနေရတော့မတည်သေးဘူးရှင့်။ဟိုဘယ်လိုစီစဉ်ပေးမယ်ဆိုတာတော့လေ။ဟိုတခြားမှုတွေကတော့စစ်ဆေးနေတဲ့အမှုတွေကတော့သူ့ဟာနဲ့သူပဲသွားနေတာပေါ့နော်။အဲ့တော့အမှုတွေအားလုံးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကတော့ရှင်းနေမသုံးတော့ဘူးရှင်းပိုင်းမှာတော့သုံးခဲ့တယ်ပေါ့နော်ကိုမိုးနိုင်ကိုတိုင်ထူချင်းနေပါလေ
ကိုဝေမိုးနိုင်အပေါ်ဆွဲဆိုထားတဲ့အမှုတွေအတွက်ရှင်းနေငှားတဲ့အခါရှင်းနေတွေကိုအာနာပိုင်တွေဘက်ကဖိအားပေးတာတွေရှိနေတယ်လို့နီးစက်တဲ့သတင်းရောက်ကပြောပါတယ်ရှင်းနေတချို့ကိုမတရားအသင်ကျင်ညာထားတဲ့အဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးခံရတဲ့အတွက်အမှုရင်ဆိုင်မှုခက်ခဲပြီးကိုယ်တိုင်ခုခံခြေပနေရတယ်လို့တရားရေးအတိုင်းဝန်ကပြောပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုစစ်ကောင်စီက2021ခုနှစ်ဧပြီလကဖမ်းဆီးခဲ့ပါတယ်။ဆိုင်ကယ်တပိတ်ဖျောင်းစူပူလှုပ်ဆော်တဲ့အမှုတဘာဝဘေးရန်ကြီးရဲ့စီမံခန့်ခွဲရေးပုံမှန်25လူသက်မှုတွေနဲ့တရားစွဲဆိုထားပြီးအခုနောက်ထပ်တိုးတဲ့ပုံမှန်122နဲ့ဆိုအမှု၄မှုရင်ဆိုင်ရမှာဖြစ်ပါတယ်ပုံမှန်905ကကြီးနဲ့စွဲဆိုခံထားရတဲ့အမှု5မှုအတွက်တမှုကို2နှစ်စီနဲ့စုစုပေါင်း1000နဲ့ပြီးခဲ့တဲ့ဩဂတ်လကပဲချမှတ်ခဲ့ပါတယ်ရှင်
မုံရွာတပိတ်ကောင်းဆောင်ကိုဝေမွနိုင်ကိုနိုင်ငံတော်ပုံကံမှုနဲ့ထက်တရားစွဲလိုက်တာကိုအလေးမှာပြောပြခဲ့တာပါအခုဆက်ပြီးတော့ပြည်တွင်းပြည်ပခီးသွွားအလာနယ်လို့ပကံမျိုးစီးပွားရေးကျဆင်းလာနေတဲ့တဲ့မှာခီးသွွားလုပ်ငန်းကျဆင်းနေတဲ့မြန်မာနိုင်ငံလေပိုင်းရှေးအောင်ပကံမျိုးတစ်ဝိုက်မှာစီးပွားရေးလုပ်ငန်းအများစုကရပ်တန့်နေပြီးခီးသွွားလုပ်ငန်းကိုမိခိုးတဲ့လုပ်ငန်းတွေဇက်တိုက်ရန်နာထားရပါတယ်တချို့ဆိုရင်အိမ်နဲ့နေရာပိုင်ဆိုင်တာတွေထုတ်ရောက်နေကြပြီးပြပထွက်ခွာဖို့တခြားဒေသမှာရွှေ့ပြောင်းခြေချဖို့ကြိုးပမ်းလာတာတွေရှိနေတယ်လို့ပုဂံကလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်ပြည်တွင်းကပြဖို့တဲ့သတင်းကိုကိုဇော်ဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ
ပုဂံဒေသအတွက်အခုချိန်ကခီးသွွားရာသီဖြစ်ပေမဲ့ပြည်ရင်းပြပဧည့်သည်တွေအလာနေသွားတာကြောင့်ပုဂံဒေသရဲ့စီးပွားရေးကိုအတော်လေးထိခိုက်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပုဂံကခီးသွွားလုပ်ငန်းရှင်တူကတော့လုပ်ငန်းရှင်အများစုကအခုအချိန်မှာလုပ်ငန်းပိုင်ဆိုင်မှုတွေကိုထုတ်ရောင်းပြီးတောင်းခံထားရတယ်လို့ပြောပါတယ
်ဒေတာကန်တော်များများကလက်ရှိအနေထားကအရင်သူတို့ကစပြီးတော့ဖြစ်တာကကျွန်တော်ကိုဗစ်ကာလကိုဗစ်ကာလမှာဒေါအောင်ဆန်းစုကြည်လက်ထက်မှာကချင်းငွေထုတ်ပေးတယ်ဗျာထောက်ပံ့ငွေပေးအဲ့လိုကဏ္ဍမျိုးရှိရတဲ့အတွက်ဒေါအောင်ဆန်းစုကြည်လက်ထက်မှာကတိတိတသာအဲ့လိုမျိုးမဖြစ်ခဲ့ဘူးဗျအဲကြက်တဲကြရယ်အဲကြက်တဲပြီမဲ့အဲစာဝတ်နေရေးအဆင်ပြေရယ်ပေါ့နော်အဲ့လိုအနေထားမျိုးလုပ်လုပ်ငန်းနေတာရပ်ထားရယ်ဒါမှမဟုတ်စာဝတ်နေရေးအဆင်ပြေရယ်အူအနာသိမ့်ပြီးတော့နောက်ဆက်တွဲမှာကရှိတဲ့ဟာတော်များများထုတ်ရောင်းနေကြရတဲ့အနေအထားကိုဖြစ်သွားကြတယ်ဗျ။အဲတော်တော်ကိုချိန်နေဆိုးတယ်။အဲဒေတာကန်ပိုင်နဲ့
ဟိုတယ်ရီစီဝိုင်းလုပ်ငန်းတွေပါစပါမှမရှိတော့ဗျစားတောက်ဆိုင်ဟိုတယ်လုပ်ငန်းနဲ့လက်မှုပစ္စည်းလုပ်ငန်းဝင်ကလူငယ်အများစုကတော့ပကံမှာအလုပ်ရှားပါလာတဲ့အတွက်မလေးရှားကိုသွားရောက်အလုပ်လုပ်ကိုင်နေကြပြီလို့လက်မှုပစ္စည်းထုတ်လုပ်တဲ့လုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်ဟိုတယ်နဲ့စားတောက်ဆိုင်အများပြားရှိတဲ့ညောင်ဦးမြို့တွေကလုပ်ငန်းရှင်တွေဟာ
လုပ်ငန်းကိုအပိတိုင်ရောင်းချမှုတွေရှိနေတယ်လို့စားတောက်ဆိုင်ပန်းရှင်တူကဗီအိုကိုပြောပါတယ်။ကျမတို့ကလည်းဟိုဆိုင်ငန်းနှားပြီးဆင်လာတော့တုံးမြင့်တာလည်းပြည့်သွားတဲ့အခါကျတော့လေဟိုရောင်းလာတဲ့ဝင်ငွေတစ်ပါးဆက်ဆက်နဲ့တွဲဆိုင်ရောင်းတဲ့အခါကျတော့လေနိုင်ငံတကာနဲ့မလာပြတော့အခါကျတော့စိတ်ထားလိုက်တာပေါ့နော်အိမ်မှာတော့
ခီးသွားရာသည်ပြန်ဖွင့်ချိန်မှာပကံအပါဝင်နေရာအများစုကိုခီးသွားလုပ်ငန်းမြင့်တင်ဖို့ဌာနဆိုင်ရာတွေဘက်ကကြိုးစားနေပေမဲ့နေမြေမတည်ငြိမ်တာအထွေထွေကုန်စည်နှုန်းကြီးမြင့်နေတာကြောင့်ဒေသခံတွေခီးသွားလုပ်ငန်းပြန်လုပ်ဖို့မျှော်လင့်ချက်မရှိတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောကြပါတယ် မြန်မာဟိုတယ်နဲ့ခီးသွားဌာနကတော့စက်တင်ဘာလ9ရက်ကစပြီးမလေးရှားနိုင်ငံကလွှဲပြီးကြံတဲ့အာဆီယံခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးလိုက်ပါတယ်ဒါပေမဲ့ကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကိုဗစ်ကာလမတန်ခင်ကရှိခဲ့တဲ့နိုင်ငံတကာခီးသွားဥယေတက်တန်းရရှိခဲ့တဲ့ပမာဏကိုပြန်ရဖို့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ခီးသွားလုပ်ငန်းရှင်တွေကတွ
ါအခုတော့ဗီဇာတက်တန်းတိုးဖို့လိန်လေတဲ့မြန်မာပွဲစားကိုထမ်းရောက်မြန်မာလူသားတွေတရားစွဲလိုက်တဲ့တဲ့င်းမှာထိုင်းနိုင်ငံစမုတ်ပရဂန်ပြည်နယ်အတွင်းကမြန်မာလူသမားတွေဟာသူတို့ရဲ့လုံလမတ်တွေနဲ့ဗီဇာတက်တန်းတွေတိုးပေးဖို့အတွက်မြန်မာပွဲစားအမျိုးသမီးတူကိုလှုပ်ဆောင်ခံရကနေပွဲစားကလိန်လေတာခံလိုက်ရပါတယ်ဒီအတွက်မြန်မာရှေ့ပြောင်းလူသမား73ဦးဟာထိုင်းရှေ့နေတဲ့သူဆမ်ရောင်းထိုင်းရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒီအကြောင်း VOE သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံစမုတ်ပရဂန်ပြည်နယ်အတွင်းမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမား30ကျော်ဟာပွဲစားကနေတဆင့်နိုင်ငံကူးလက်မှတ်ကိုတက်တန်းတိုးတာဗီဇာလောက်တာတွေလုပ်ခဲ့ရမှာတော့တဦးကိုဘတ်ငွေ1000ထိပေးရပေမဲ့ပွဲစားကလိန်လည်ပြီးထွက်ပြေးသွားတဲ့အတွက်အဲ့ဒီထဲကအလုပ်သမား73ဦးကတော့ရှေ့နေတဲ့အတူအမှုဖွင့်ခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့သူတို့ရဲ့ရှေ့နေမစ္စတာကရီဆရာကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ဟိုဘလီမီဘာမှပုံမရောမှာစစ်တပ်ကနေပြည်မှာပုံပုံဘာလို့ခွဲချွေးနေမကန်ဒီကိုယ်စားလုပ်ကနေလို့ทำ work permit အဲဒါလည်းအဝင်ပဲလိုက်ဆိုင်စားတယ်ဒါကစီးပိုင်မထမ်းပါလိုက်
သူပြောသွားတာကတော့လိန်လေခံရတဲ့အလုပ်သမားတွေကအကူအညီတောင်းခံလာတဲ့အတွက်ရဲစခန်းမှာလာပြီးအမှုလာဖွင့်ပေးတာပါမြန်မာလူသမားတွေဟာသူတို့ရဲ့ချွေးနှဲစာလကတွေနဲ့မြန်မာပြည်ကမိသားစုတွေစီကိုပြန်ပို့ပေးနေရတာပါအခုလိုမျိုးလိန်လေခံရတာကြောင့်သူတို့အများကြီးဒုက္ခရောက်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်စက်တင်ဘာလ13ရက်နေ့မနေ့17ရက်နေ့လောက်ကစမုတ်ပရဂန်ပြည်နယ်ဆန်ရွန်တိုင်ရဲစခန်းကိုရှေ့နေကရီဆရာနဲ့အတူမြန်မာလူသမားတွေကိုယ်တိုင်လိုက်ပါလာပြီးအမှုဖွင့်ခဲ့ပါတယ်ရှေ့နေကတော့ဒီအမှုဟာလိန်လည်မှုဖြစ်တယ်ရှေ့ပြောင်းလူသမားအများအပြားထိခိုက်နစ်နာခဲ့ရတယ်တဦးကိုဘတ်ငွေတောင်းတဲ့ချီပြီးပေးဆောင်ရပြီးအလုပ်လုပ်ခွင့်အတွက်မှတ်ပုံတင်တာတွေဗီဇာတက်တန်းတိုးတာတွေလုပ်ဆောင်တာမျိုးမရှိပဲလိန်လည်ပြီးငွေတောင်းဆန်ခဲ့တာပါဒီပွဲစားဟာတခြားလူတွေကိုထပ်ပြီးတော့လိန်လည်လှည့်ပြားတာတွေမရှိစေဖို့အတွက်အမြန်ဆုံးဖမ်းဆီးပေးဖို့တရားဥပဒေအရအရေးယူဆောင်ရွက်ပေးဖို့လိုအပ်ပါတယ်ဆိုပြီးအာဏာပိုင်တွေကိုပြောဆိုသွားပါတယ်ဒီမှုဟာမြန်မာနိုင်ငံသူမဆန်းဝင်းဆိုသူကမြန်မာရွှေပြောင်းလူသမား33ဦးကိုတဦးကိုဘတ်ငွေ1000စီနဲ့လိန်လည်ထားတဲ့အမှုဖြစ်ပြီးအလုသမားတွေကအလုလုခွင့်လက်မှတ်နဲ့ဗီဇာတက်တန်းတိုးဖို့အတွက်ငွေတွေလွှဲပြောင်းပေးပြီးကမှလိန်လည်သွားတာဖြစ်တယ်လို့လည်းအလုသမားတွေကရဲစခန်းမှာထွက်ဆိုခဲ့ကြပါတယ်ရှင်
ထိုင်းမှာဗီဇာတက်တန်းတိုးဖို့လိန်လေခဲ့တဲ့မြန်မာပွဲစားကိုထမ်းရောက်မြန်မာလူသားတွေကတရားစွဲလိုက်တဲ့တဲ့မယေးမှာပြောပြခဲ့တာပါဗိုလ်ရူညရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ် VO American တန်ရဲ့ဗိုလ်ရူညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်တိုက်ထုတ်လွှင့်ပေးနေပါတယ်နောက်ပိုင်းမှာလည်းပတ်စဉ်အစီအစဉ်တွေရှိသေးတာမို့ဆက်လက်နားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ကလုတ်ချက်နှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American အတန်ရဲ့ဗိုလ်တူညနေပိုင်းရေဒီယိုအစီအစဉ်တွေကိုညပိုင်းရေဒီယိုအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံတွေကပါဆက်တိုက်ထုတ်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြနေကြဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အားကစားကန္တာအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့လူထုနဲ့ကျန်းမာရေးပါ။ဦးမကြီးနဲ့အစိုင်ဟောင်းကင်ဆာအကြောင်းပြောပြထားပါတယ်။ဦးမကြီးနဲ့အစိုင်ဟောင်းကင်ဆာဟာစောစောစီးစီးသိရှိကုသမယ်ဆိုရင်အသက်ဘေးကလွကင်းဖို့အခွင့်အလမ်းများတယ်လို့ဆေးပညာကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ဒီယောဂါရှိမရှိသိအောင်ဘယ်လိုလုပ်သင်ပါလဲပြီးတော့သတိထားသင့်တဲ့အချက်တွေဒါတွေကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကပြောပြပေးထားပါတယ်ခင်ဗျာ
အမျိုးသားတွေမှာဖြစ်တဲ့ကင်ဆာယောဂါတွေထဲမှာဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါဟာတတိယမြောက်အဖြစ်အများဆုံးကင်ဆာယောဂါအမျိုးအစားဖြစ်ပါတယ်အမျိုးသမီးတွေမှာတော့ဒုတိယမြောက်အဖြစ်အများဆုံးဖြစ်နေတာပါအဖြစ်အများဆုံးကင်ဆာယောဂအမျိုးအစားတွေထဲမှာပါဝင်တဲ့ဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂကိုကုသမယ်ဆိုရင်ရောပျောက်ကင်းအောင်ကုသဖို့ဖြစ်နိုင်ပါသလားကင်ဆာယောဂနဲ့တက်ရောက်ကြီးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မေဂျီကအခုလိုရှင်းပြပါဗျာ
Global Can 2020အရာအမျိုးသားတွေမှာဆိုလို့ရှိရင်အဖြစ်အများဆုံးကင်ဆာတွေထဲမှာနံပါတ်1အဆုတ်ကင်ဆာနံပါတ်2ဆီးကျိတ်ကင်ဆာနံပါတ်3ဟာဥမာကြီးနဲ့အစာဟောင်းကင်ဆာဖြစ်ပါတယ်အမျိုးသမီးတွေမှာဆိုရင်တော့နံပါတ်1ရင်သားကင်ဆာပြီးရင်နံပါတ်2ဥမကြီးနဲ့စာဟောင်းကင်ဆာသည်ဒုတိယဖြစ်များဆုံးကင်ဆာဖြစ်နေပါတယ်ဒီကင်ဆာသည်ဆော့ဆော့ဆီဆီရှာဖွေတွေ့ရှိသူရနိုင်တယ်ကာကွယ်လို့ရနိုင်တယ်ဆော့ဆော့ဆီဆီတွေ့ခဲ့လို့ရှိရင်လေကုသမှုပြီးရင်ရနှုန်းကြီးနီးပါးပျောက်ကင်းနိုင်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်ဒီဥမကြီးနဲ့စာဟောင်းကင်ဆာကိုကျမတို့ဘယ်လိုရှာဖွေမယ်ဘယ်လိုတွေ့ဆော့ဆော့ဆီဆီတွေ့ရှိအောင်လုပ်မယ်ဆိုတာတွေကိုသိဖို့လိုအပ်ပါတယ်ရှင
်ဥမကြီးနဲ့စာဟောင်းအင်ကင်ဆာယောဂကိုပျောက်ကင်းအောင်ကုသဖို့ဆိုရင်ဆော့ဆော့သိအောင်ဖော်ထုတ်နိုင်မှုဟာအလွန်ရေးကြည်တယ်ပါဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂကိုစွတ်စွတ်သိအောင်ဖော်ထုတ်ဖို့အတွက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုရှီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူသမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဥမိုင်းနဲ့အစာဟောင်းအင်ကင်ဆာမှာစောစစ်စစ်သိရှိဖို့အလွန်ရေးကြီးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဥမိုင်းကင်ဆာစောသိရင်ကုသပျောက်ကင်းအောင်ဆောင်ရွက်နိုင်တဲ့ကင်ဆာမျိုးစားတွေမှာပါဝင်ပါတယ်ဒါကြောင့်မလို့ဒီစောစီးစွာသိရှိဖို့အတွက်ဆိုရင်ဥမိုင်းနဲ့အစာဟောင်းအင်ကင်ဆာစောစီးစွာသိရှိဖို့ကြိုတင်စစ်ဆေးတဲ့နည်းတွေကိုဒါနိုင်ငံတကာအသိမှတ်ပြုထားတဲ့ screening guideline တွေရှိပါတယ်အဓိကအဖြစ်တော့ဥမိုင်းနဲ့အစာဟောင်းအင်ကင်ဆာကြိုတင်သိရှိဖို့ဆိုလို့ရှိရင် FIT 1စစ်ဆေးခြင်းဥမိုင်းမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းနဲ့ CT colonogram လို့ခေါ်တဲ့ဥမိုင်းကို CT ဓာတ်မှန်ရိုက်စစ်ဆေးခြင်းဆိုပြီးတော့၃မျိုးရှိပါတယ်အဲ့ဒီထဲမှာဒီ FIT 1စစ်ဆေးခြင်းอ่ะဆိုရင်တော့လွယ်ကူပြီးတော့တက်တာတဲ့ဤဖြစ်ပါတယ်အန္တရာယ်မရှိဘဲနဲ့လူတိုင်းလွယ်လွယ်ကူစစ်ဆေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့လူတိုင်းသိရှိပြီးတော့လိုက်နာဆောင်ရွက်မယ်ဆိုရင်ဒီဥမအင်းနဲ့အစာဟောင်းအင်ကင်ဆာကိုကြိုတင်သိရှိပြီးတော့ကုသပျောက်ကင်းနိုင်မှာဖြစ်ပါတယ
်အသက်45နှစ်ကျော်တဲ့လူတိုင်းဟာဥမကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါရဲ့ရှည်ပြေးလက္ခဏာဖြစ်တဲ့ဝမ်းထဲမှာသွေးပါမပါဆိုတာကိုမကြာခဏစမ်းသပ်စစ်ဆေးသင့်တာပါဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ကတော့ဒီထက်ပိုပြီးစွတ်စွတ်စစ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်နဲ့ဒေါက်တာဒုံမေကြည်တို့ကအခုလိုပြောပါတယ
် Fecal Immunochemical Test လို့ခေါ်တဲ့ FIT test ဆိုတာဝန်းအတွင်းမှာမမြင်ရတဲ့သွေးစာလေးတွေကိုစစ်ဆေးတာပဲဖြစ်ပါတယ်အဲ့တော့ဒီဥမာကြီးနဲ့အစာဟောင်းအင်ကင်ဆာရဲ့ခနဲ့ဦးလက္ခဏာဆိုလို့ရှိရင်ဝန်းထဲမှာသွေးပါတာပါဖြစ်ပါတယ်ဒါကြောင့်မမြင်ရတဲ့သွေးစာလေးတွေကိုစစ်ဆေးခြင်းအပြင်အတွင်းထဲမှာဥမာကြီးထဲမှာကင်ဆာဖြစ်နေတယ်ဆိုတာကိုကြိုတင်သိရှိနိုင်တာဖြစ်ပါတယ်အဲ့တော့ဘသူတွေမှာစစ်ဆေးတင်တယ်လဲဆိုတော့ဒီမိသူမဆိုအသက်45နဲ့50နှစ်အထက်ရှိတဲ့သူတိုင်းကဒီ average risk လို့ခေါ်တဲ့ဖြစ်နိုင်ခြေရှိတဲ့အတွက်သူတို့မှာဒီကြိုတင်စစ်ဆေးတာတွေကိုလုပ်တင်ပါတယ်အကယ်၍များ high risk လို့ခေါ်တဲ့ဒီအစာရင်နဲ့ဥမာကြီးကင်ဆာဖြစ်နိုင်ခြေများတဲ့သူတွေမှာဆိုရင်တော့ဒီထက်ပိုပြီးတော့စောစောစစ်ဖို့လိုအပ်နိုင်ပါတယ်
။ဥမာကြီးကင်ဆာဖြစ်ဖို့ high risk ရှိတဲ့သူတွေလူတွေကကျွန်မအခုပြောပြမယ့် check လေးတွေရှိခဲ့လို့ရှိရင်တော့သူ့ကို high risk လို့ယူဆပါတယ်။အဲ့ဒါကဘာတွေလဲဆိုတော့မိမိမှာဥမာကြီးကင်ဆာ နဲ့အစာအိမ်ဟောင်းကင်ဆာဖြစ်ခုရင်နောက်အသက်ဘိုးပေါ်လစ်လေးတွေရှိခဲ့တယ်လူလေနောက်မိမိရဲ့ဟို family history ပေါ့မျိုးရိုးထဲမှာဥမာကြီးကင်ဆာဖြစ်ခုတဲ့လူတွေနောက်မိမိမှာဥလမ်းကြောင်းရောင်ရမ်းရင်းယောဂလို့ဆိုရဲ inflammatory bowel disease ဖြစ်ခဲ့မှုတဲ့လူတွေနောက်မိမိမှာဟိုမျိုးရိုးလိုက်တဲ့ဥမာကြီးကင်ဆာ hereditary colorectal cancer syndrome ဆိုတာတွေကိုရှိခဲ့တဲ့လူသံသယဖြစ်ပွဲလက္ခဏာရှိခဲ့တဲ့လူများရှိခဲ့ရင်နောက်တစ်ခုကဟိုအရင်နေတုန်းကပေါ့နော်တစ်ချိန်ချိန်မှာ1 byte ပိုင်းအပေါ်ပိုင်းသို့မဟုတ် 1 byte ပိုင်းအောက်ပိုင်းကိုဓာတ်ရောင်ကြီးကုသမှုခံယူထားတဲ့လူတွေပေါ့ဒီအချက်တွေရှိခဲ့တဲ့လူတွေကိုတော့ကျမတို့က high risk လို့ယူဆပါတယ်ရှင်
ဥမာကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂါကိုဆော့ဆော့တည်အောင်စစ်ဆေးဖို့ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းမှုအခွင့်အရေးများလာကြအောင်ဆော့ဆော့တည်အောင်စစ်ဆေးဖို့ထုတ်ဖို့အလွန်အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဥမာကြီးနဲ့စာရင်ဟောင်းကင်ဆာဆော့ဆော့တည်ဖို့အရေးကြီးပုံကိုဒေါက်တာတန်ဆိုကလူထုနဲ့ချက်မိုက်ခန္ဓာမှာပြောပြခဲ့တာပါအခုတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသက်ချက်ပါမြန်မာတရုတ်ရုရှားသုံးမွေဆိုင်မဟာမိတ်အခြေအနေကိုဆွေးနွေးထားပါတယ်အခုအခါမှာမြန်မာနဲ့ရုရှားနီးစပ်လာနေတာဟာအခြေအနေရအခိုက်အတန့်ကိုကြိုးအတွက်အပြန်အလှန်တွက်ခွက်နေကြခြင်းသာဖြစ်တဲ့တကယ်နက်ဆိုင်ဆွေးမြဲမဲ့မဟာမိတ်စစ်စစ်တွေဖြစ်ဖို့တော့ခက်လိမ့်မယ်လို့အာရှပစိဖိတ်ဒေသကြီးရာကျွမ်းကျင်သူပါမောက်ခရူဘန်အာစီဇီယန်ကသုံးသပ်လိုက်ပါတယ်မြန်မာတရုတ်ရုရှားသုံးမွေဆိုင်ညီညွတ်ရေးဆိုတာကတော့ဖြစ်ထွန်းလာနိုင်စရာရှိပါလားနယူးဇီလန်နိုင်ငံမက်ဆီတက်တို့ကပါမောက်ခအာဆီဇီယန်နဲ့ဥကြောစန်တာဆွေးနွေးသုံးသပ်ထားပါတယ်ခင
်ဗျာပါမောက်ခအာဆီဇီယန်ခင်ဗျာမကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာစစ်ကောင်စီကြီးကဲပူဂျုံမူရေးမြောင်းနိုင်တို့ဗလာဒီဗော့စတော့မှာတွေ့ဆုံခဲ့ကြပါတယ်တစ်ဖက်ကတစ်ဖက်တော်တော်ချီးကျူးကုန်တင်ပြီးတော့ပြောကြတယ်တို့သုံးသပ်သူတို့ဆိုတာဆိုကြပါတယ်ပါမောက်ခအာဆီဇီယန်ဘယ်လိုသုံးသပ်လို့ပါလဲဘလောက်အရေးကြီးပါလဲသူတင်တွေ့ဆုံ
Well, it is an important meeting for both leadership of the military junta in Myanmar and for the regime in Russia, Mr. Putin, because
Okay, the two so much Myanmar sit council ne Russia Putin so ya gong song ni na pas long twe yee chi ye twet so mu ba na ngan sa long a athi chan mu ka ba na ngan mya sa lo ye wi ban mu ka ye shu cha mu ni ne yin sai ni ya da phit de twe သူတို့ဟာသဘောတဘာဝအရာဖြစ်စေသဘောပေါက်နားလည်မှုနဲ့ဖြစ်စေတယောက်ကိုတယောက်တွဲဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိဖို့မျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့သူတို့ဟာအထူးကြံမဟုတ်ဘူးဆိုတာပြသဖို့အတွက်နိုင်ငံအများပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါမြန်မာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်ဒါကြောင့်လဲအခုတွေ့ဆုံမှုဟာနိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလောက်ပြတဲ့အရေးကြီးတဲ့ကိစ္စတခုဖြစ်ပါတယ်။ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတော့ကျွန်တော်တန်တရားဖြစ်ပါတယ်
။ဆိုတော့ဒီတွေ့ဆုံမှုဟာတကယ်နှစ်နှစ်ကာလရင်းနှီးမှုမဟုတ်ဘဲလက်တော်အစဉ်ပြေဖို့အတွက်ကိုယ်အကျိုးအတွက်လုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပါဗျာနော
်။ Yes, it is a mutual convenience and I can even say that when they meet in Vladivostok they talk I don't know what they were talking about but
ဟုတ်ပါတယ်ဒါ marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြရဲဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကထွက်ပြေးဖို့ကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတာကိုတော့စဉ်းစားရမယ့်အချိန်လေးရောက်လာနိုင်ပါတယ
်နောက်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်ဒီနှစ်နိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ွယ်မှာအတူတူရပ်တည်နေကြတယ်လို့လူတွေကသတ်မှတ်ကြပါတယ်ဒါပေမဲ့သူတို့နှစ်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲတကယ်တော့စီအေခီတုံးကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရေးဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့ကိုစတာရင်ရိုးမပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါလဲမြန်မာရဲ့နောက်ွယ်မှာလက်တွဲမှု
Yes definitely Russia and China have common interests in Myanmar and the one major interest they share is that
ရုရှားနဲ့တရုတ်နှစ်နိုင်ငံတို့မှာမ မြန်မာနိုင်ငံမှာသူတို့ရဲ့အကျိုးမြတ်တွေအတူတူပဲရှိနေတာတော့သိကြပါတယ်။တခုသောတူညီတဲ့မျှော်မှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေပဲဖြစ်ပါတယ်။ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူပဲရှိကြပါတယ်။ဒါပေမဲ့ဒီလိုလက်တွဲရပ်တည်မှုဟာရှစ်ဆက်ပြီးအကန့်အသတ်နဲ့သာသွားနေပါလိမ့်မယ်။ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်။တရုတ်ဟာကမ္ဘာရဲ့ဒီဘက်အချမ်းမှာအထင်ကြီးအင်အားကြီးနိုင်ငံအဖြစ်သူ့ကိုယ်သူမှတ်ယူထားတာပါ။မြန်မာနိုင်ငံပေါ်မှာလဲရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်။ရုရှားကမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလုပ်ချင်တာလုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူး။ဆိုတော့မြန်မာအရေးအတွက်သူတို့နိုင်ငံပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလဲအကန့်အသတ်တွေရှိနေမှာပါ။သူတို့နိုင်ငံဟာစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ပက်တွေဖြစ်ခဲ့ကြတယ်ဆိုတာမှတ်ပါတယ်အခုတော့သူတို့ကသူတို့မဟာဗျူဟာမဟာမိတ်တွေ strategic alliance လို့ပြောနေကြပါတယ်ဒါမှန်ပါတယ်သူတို့ကတယောက်ကိုတယောက်တိတသာမိခိုအားထားနေကြပါတယ်ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်လိုအပ်တာလည်းတော့မပေါ်ပါဘူးယူကရိန်းမှာရုရှားရဲ့စစ်တိုက်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူးရုရှားရဲ့နျူကလ িয়ার အင်အားပြအနိုင်ကျင့်နေပုံကိုတရုတ်ကသဘောမချပါဘူးဆိုတော့နှစ်နိုင်ငံဆက်ဆက်ရေးမှာအကန့်အသတ်နဲ့ရှိနေတာပ
ါဆိုတော့မြန်မာအရေးမှာဟောဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖူးအထစ်တွေရှိနေထိုင်လဲဆိုတာလည်းနဲ့ရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ်။ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေတီးခြားစီရှိနေပါတယ်။ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးသန့်မြန်မာနဲ့တရုတ်တီးသန့်စီလောက်ကန်ချင်ကြပါတယ်။သုံးနိုင်ငံစုပေါင်းပြီး trilateral မလုပ်ချင်ကြပါဘူး။ရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ချင်တဲ့အရေးကြီးလို့ရဘာမှရှိလိမ့်မယ်လို့မထင်ပါဘူး။
သမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance တွေလို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရအချက်ချကြတဲ့နေရာဖြစ်တယ်အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရအကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
Yeah, I think they are strategic allies for sure. They are not military allies, I would say. I wouldn't call them military allies. There is no military treaty between the two. They are strategic allies in terms of
သူကမဟာဗျူဟာဆိုင်ရာမဟာမိတ်ဖြစ်တယ်ဆိုတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူတို့ကိုစီးရင်မဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့နိုင်ငံကြားမှာလည်းစီးရဲသဘောတူစာချုပ်တစုံတရာမရှိပါဘူးမဟာဗျူဟာအရာကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမအောင်လုပ်မယ်အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့သဘောမျိုးရှိနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတနင်္ဂနွေနဲ့တနင်္ဂနွေရှင်းပြမှုလည်းရှိနေပါတယ်အာရှလည်းပဲမှာပြိုင်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှိတ်ဘက်မှာပို့ပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြိုင်ဆိုင်မှုကပို့ပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်းစရာမဖြစ်အောင်ရုရှားကသတိထားလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတူညီမှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆက်ကိုတည်ပင်းနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားနှစ်နိုင်ငံကြားသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူး
ဒါအရှိတောင်အရှာမှာလည်းပဲရုရှားဟာတချိန်ကသူ့ရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကိုအရှိတောင်အရှာမှာသူ့ရဲ့ခြေကုပ်စခန်းအသစ်ဖြစ်တိဆောက်လာနိုင်မဲ့အလားအလာကောမရှိဘူးလားခင်ဗျာရုရှားအနေနဲ့
Well, they left Vietnam years ago, the Kamran Bay military base. So that was Putin's decision. And in some ways I think it was a decision by the Russian government to do so because I think they probably believed that that was not in their interest or they couldn't
afford it. Russia ani to jaga be Vietnam ma shi de siskan Kamran Bay Kamran pin le kwe ko sun lut khe bi phit par de. A ra ga Putin ye song phet chen ne lout da ba. De chain na ma be ai siskan a turu twe a chou ma shi lo lu da ma mo yin le turu ngwe chi ma tat nai lo lu sun lut khe da le phit nai ma de. Aku lo lo se ma ro Russia tu ye အနိကအင်းဒီယန်တချို့ကလွယ်လို့သူတို့စစ်စခန်းတိုးချဲ့ထားရှိနိုင်မယ့်အခြေအနေမျိုးမရှိပါဘူးသူရဲ့ဒါရိုက်ဩဇာလွှမ်းမိုးခံနယ်မြေ Direct Sphere of Influence နယ်မြေတွေဖြစ်တဲ့ယခင်ဆိုဗီယက်နိုင်ငံတွေကော့ကေးဆပ်ယူကရိန်းမော်ဒိုဗာစတဲ့ဒေသတွေမှာလက်မလည်အောင်ဖြစ်နေပါတယ်ဒါကြောင့်လဲသူဟာအရှိတောင်အရှက်မှာစစ်စခန်းတိဆောက်နိုင်တဲ့အင်အားဓမ္မမဝင်လဲရည်မှန်းချက်တစ်စုံတည်းရရှိမယ်လို့ကျွန်တော်မထင်ပါဘူးဒုတိယတစ်ချက်ကလည်းအရှိတောင်အရှက်ဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနယ်မြေလို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်စခန်းတွေထားရှိရေးကိစ္စကိုတင်းကြီးခံလိမ့်မယ်မဟုတ်ပါဘူ
းအခုမြန်မာနိုင်ငံမှာဖြစ်ပျက်နေရကိုသုံးသပ်သူတို့ကပြောကြပါတယ်ဒါဟာ proxy war ကုစလေကတဆင်းတိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကွယ်မှာရှိနေပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီရဲ့နောက်ကွယ်မှာရှိနေတယ်လို့ဆိုကြပါတယ်ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တွေကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နဲ့ရုရှားအကြမ်းမှသာဖြစ်တယ်။တိုင်းရင်းသားအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေရတယ်။စစ်ကောင်စီကရုရှားလက်နက်ကင်ပြီးတိုက်နေရတယ်လို့ဆိုပါတယ်။ဆိုတော့ဒီကိစ္စမှာတော့ပမခအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
။ Yeah I don't know there's a proxy war between Russia and China in my mind just based on the weaponry that they are supplying I doubt. I don't think Russia is really involved in domestic affairs.
သူတို့လည်းနဲ့ထောက်ပံ့မှုတွေရှိရဆိုပေမဲ့ရုရှားနဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့တော့ကျွန်တော်မထင်ပါဘူး။မြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ဆွတ်ဖက်နေတယ်လို့မထင်ပါဘူး။မြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအဖြစ်ကုတန်ရောင်းဝယ်ရေးနဲ့နိုင်ငံရေးတန်ခိုးတမန်ခင်းကိစ္စမှသာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူး။ရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူ
း Thank you very much Professor
မြန်မာရုရှားတရုတ်မဟာမိတ်အခြေအနေအကြောင်းမြန်မာရေးသုံးသပ်ချက်မှာဥကြောဇန်သာဆွေးနွေးကြတာပါအခုတော့ဗြိတိန်တော်ဝင်မိသားစုပုံပြရုပ်သံမှာဗြိတိန်ရဲ့ဒုတိယမြောက်အဲလစ်ဘက်ပြည်မကြီး2022စက်တင်ဘာ10ရက်နေ့ကဆုံးမသွားခဲ့တာကြောင့်ပါတော်အကြီးဆုံးချားစ်ကဘုရင်ဖြစ်လာပါပြီဘုရင်မကြီးတက်ရှိထင်ရှားရှိစဉ်မှာနှစ်ပေါင်း80တိုင်းပြည်ကိုအုပ်စိုးသွားပြီးတော်ဝင်မိသားစုကြီးကိုပျော်ပျော်ရွှင်ရွှင်တည်ဆောက်နိုင်ခဲ့ပါတယ်ဒီအကြောင်း AFP ပုံပြရုပ်သံကိုမအေးသန္တာကျော်တင်ပြထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံရဲ့ဘုရင်စနစ်မှာဒုတိယမြောက်အဲလစ်ဇဘက်ဘုရင်မကြီးဟာနှစ်ပေါင်း80ကျော်အုပ်ချုပ်သွားတဲ့အဓိကကြားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်သူဟာဗြိတိန်နိုင်ငံနဲ့တခြားဒဏ္ဍာရ15နိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်1948ခုနှစ်မှာအက်ဒင်ဘရာမြို့သားမင်းသားကြီးဖိလစ်နဲ့လက်ထပ်ခဲ့တာပါမင်းသားကြီးဖိလစ်က2021ဧပြီလ9ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်သူတို့နှစ်ဦးမှာသားသမီး4ဦးမြေ10ဦးမြေ12ဦးထွန်းကားခဲ့ပါတယ်အခုဘုရင်ဖြစ်နန်းတက်တဲ့သူတို့ရဲ့အကြီးဆုံးသားဝေလမင်းသားချားစ်ကအင်ရှစ်ဇန်မင်းသားဖြစ်ခဲ့တာပါဝေလမင်းသမီးဒါယာနာနဲ့ကွာရှင်ပြီးတော့9နှစ်နေပါကြာချိန်2005ခုနှစ်မှာချားစ်မင်းသားကကမလာဘဂါဘောလ်စ်နဲ့လက်ထပ်လိုက်လို့ကမလာကကွန်ဝဲလ်မြို့မြို့သားကတော့ဖြစ်လာပါတယ်။ချားလ်စ်နဲ့ဒိုင်ယနာမှာဝီလျံနဲ့ဟယ်ရီဆိုတဲ့သားတော်နှစ်ဦးထွန်းကားပါတယ်။ဝီလျံကတက္ကသိုလ်တက်တုံးရတဲ့ချစ်သူကက်သရင်းမစ်ဒယ်တန်နဲ့2011ခုနှစ်မှာလက်ထပ်ပြီးတော့ကိန်းဘရစ်မြို့သားနဲ့မြို့သားကတော့ဖြစ်လာကြပါတယ်။အခုအခါဖခင်ဖြစ်သူဘီရင်ဖြစ်လာတော့သူတို့လည်းအင်ရှေ့ဇန်ဝီလာမင်းသားနဲ့ဝီလာမင်းသမီးဖြစ်သွားပါတယ်။သူတို့ကသားသမီး3ယောက်ရှိပြီးတော့2013ဇူလိုင်မှာမင်းသားလေး George 2015မေမှာမင်းသမီး Charlotte နဲ့2018ဧပြီမှာတတိယမြောက်ယင်သွေးလူဝီကိုမွေးဖွားပါတယ်လူဝီကထင်းနဲ့အရရာဆက်ခံဖို့စတုထမြောက်နေရာမှာရှိပါတယ်တားငယ် Success News ကမင်းသား Harry ကတော့ American ရုပ်ရှင်မင်းသမီး Meghan Markle နဲ့ဝင်းစာရဲတိုက်မှာ2018ခုနှစ်မေလကလက်ထပ်လိုက်တာပါနောက်တစ်နှစ်ကြာမှာ Archie လို့မှဲခေါ်တဲ့တားလေးကိုမွေးပြီးသူညီမလေးလီလီဘတ်ဒါနာကိုတော့2021ခုနှစ်ဇွန်လကကယ်လီဖိုးနီးယားမှာမွေးဖွားတာပါသူကထင်းနဲ့ဆက်ခံခွင့်ရှိတဲ့နံပါတ်9နေရာမှာရှိပါတယ် Success News နဲ့မြူဇာကတော်တို့ဟာတော်ဝင်မိသားစုတွေကအရေးပါတဲ့ပုံကိုယ်တွေနေရာကနေ2020မလ31ရက်နေ့မှာနှုတ်ထွက်ခဲ့ကြပြီးတော့တော်ဝင်မိသားစုအနေနဲ့တာဝန်တွေမထမ်းကြတော့တာဖြစ်ပါတယ်
ဖြစ်တဲ့တောင်းမိသားစုပုံပြရုပ်တံကိုကြည့်ရှုခဲ့ရလို့အနားရချမယ်လို့မျှော်လင့်ပါတယ်အခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုဆက်နှဆင်ကြည့်ရှုအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ American Open Tennis ပိုင်ပွဲမှာချန်ပီယံအသစ်တွေထွက်ပေါ်လာခဲ့တာဖြစ်တဲ့နိုင်ငံမှာပဲဒုတိယမြောက် Elizabeth ပြည်မကြီးကွယ်လွန်သွားတဲ့အတွက်အားကစားပွဲတချို့ရွှေ့ဆိုင်လာရတာနဲ့အဲ့ဒီပေါ်မှာသဘောထားတွေနဲ့ပတ်သက်ပြီးဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပခဲ့တဲ့ US Open Tennis ပိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ချန်ပီယံအသစ်တွေထွက်ပေါ်လာပါတယ်။တနင်္ဂနွေကအမျိုးသမီးဒူးချန်ဖိုင်နယ်မှာတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တဲ့ Iga Swiatek ကဒူနီရှားကအောင်ဂျာဘောကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲဟာသူတို့နှစ်ယောက်လုံးအတွက် US Open Final ကိုပထမဆုံးအကြိမ်တက်လာတာဖြစ်ပြီးတော့ဒီပွဲမှာ Swiatek က6-6နဲ့2ပွဲပြတ်နိုင်သွားခဲ့ပါတယ်။ဇော်တိုက်ခါဒီပွဲနိုင်လိုက်တဲ့အတွက် US Open ကိုပထမဆုံးချိန်ပိုးဆွဲပြီးတော့ Grand Slam Champion ဆုကိုတော့3ချိန်မြောက်ရလိုက်တာပါ။သူဟာအခုနှစ်ပြင်သစ် Open ပါဝင်ပြင်သစ် Open ကိုလည်း2ချိန်ရထားသူဖြစ်ပါတယ်။ On Jabor အတွက်တော့ဒီပွဲရှုံးလိုက်တဲ့အတွက်သူဟာ Grand Slam Final ကိုနှစ်ခုဆက်တိုက်ရှုံးသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ Wimbledon Final မှာလည်းရှုံးခဲ့တာကြောင့်အခုလိုရှုံးတာကသူ့အတွက်ပိုပြီးတော့ခက်ခဲတယ်လို့ပြောပါတယ်။ဇော်တိုက်ကတော့သူ့အနေနဲ့ဒီပွဲနိုင်တဲ့အတွက်ဂုဏ်ယူကြောင်းဒါပေမဲ့မျှော်လင့်မထားကြောင်းအဲ့တော့လေသူအနေနဲ့အားအသင့်ရပြီးတော့အခုလိုနိုင်ရတဲ့အတွက်တော့ဝမ်းသာတယ်လို့ပြောပါတယ်။မြူသာဒူချင်းဖိုင်နယ်ကိုတော့စပိန်ကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအဲလ်ကရက်စ်ပိုဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာကာလို့စ်အဲလ်ကရက်စ်နဲ့ကက်စပါရူတို့အကြိမ်နဲ့ကစားခဲ့ကြပြီးတော့အဲလ်ကရက်စ်က 6-4-6-6-6-3 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ American Open ကိုပထမဆုံးအကြိမ်ပိုဆွဲတာဖြစ်တယ်လို့ Grand Slam Champion ဆုကိုလည်းပထမဆုံးအကြိမ်ရတာပါ။ Alcaraz ဒီပွဲနိုင်လိုက်တဲ့အတွက်အမျိုးသားဘက်မှာကမ္ဘာအဆင့်တနေရာကိုလည်းရောက်သွားပါတယ်။ဒီပွဲနိုင်ပြီးတော့အခုလိုကမ္ဘာအဆင့်ဖြစ်လာတဲ့အတွက် ATP ကမ္ဘာအဆင့်သတ်မှတ်ချက်49နဲ့အတွင်းမှာစေကျော်သက်တဲ့ပထမဆုံးအကြိမ်ကမ္ဘာအဆင့်ဖြစ်လာခဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းလေးပတ်မှာတော့ဗြိတိန်နိုင်ငံမှာပြည်မာကြီး Elizabeth ကွယ်လွန်ခဲ့တာကြောင့်ပြီးခဲ့တဲ့သတင်းဘက်ကကစားမဲ့ Premier League ပွဲတွေအပါအဝင်ဘောလုံးပွဲတွေတော်များများကိုမကစားဘဲချွေးဆိုင်လိုက်ပါတယ်။မြန်မာကြီးဟာပြီးခဲ့တဲ့ခြားသာပရိနိကကွယ်လွန်ခဲ့တာကြောင့်ဝန်ထမ်းကြီးအထိတ်မှဖြစ်တဲ့ပွဲတွေကိုမကစားဘဲချွေးဆိုင်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပေါ်မှာသဘောထားတွေကအမျိုးမျိုးကွဲနေကြပြီးတော့တချို့တွေကလည်းဘောလုံးပွဲတွေကိုမချွေးဘဲဆက်ကစားသင့်တယ်လို့ပြောပါတယ်
။ I think it's in all due respect I don't think the Queen would have wanted to take the games off.
ပြေမာကြီးကတော့ပွဲတွေကိုရက်စီခြင်းပဲလို့မထင်ပါဘူးကျွန်တော်အထင်ပြောရရင်တော့သူကကစားစီခြင်းမှာပါအမှန်တိုင်းပြောရရင်ဒီဆုံးဖြတ်ချက်ကမှားတယ်လို့ထင်ပါတယ
်အမေရိကန်ပြည်ထောင်စု Cleveland မြို့ကနေဗြိတိန်ကိုအလဲရောက်နေတဲ့ဘောလုံးပရိသတ်ဦးဖြစ်တဲ့ Matt Wonder ကတော့
It's hard for me to comment on it not being from here so I understand but I think there could be a lot
ကျွန်တော်ကဒီကမဟုတ်တော့ပြောရခက်ပါတယ်ဒါပေမဲ့ဘောလုံးပွဲတွေကစားပြီးကွင်းနေမှာပရိသတ်တွေနဲ့ဆိုရင်တော့အနောက်ရောက်လေဘက်တွေနောက်တမနေ့ငိန်သက်ဂုံပြူတာလိုမျိုးဂုံပြူမှုတွေပို့ပြီးတော့လုံနိုင်မှာဖြစ်ပါတယ
်ပြီးခဲ့တဲ့ဂျာတာဘရင်းနေ့ကတော့ Manchester United နဲ့ Arsenal တို့ကစားခဲ့တဲ့ Europa League ပွဲစဉ်မတိုင်ခင်မှာဘီယင်မာကြီးကွယ်လွန်တဲ့အထိမ်းအမှတ်ဖြစ်တဲ့တမနေ့ကြာငိန်သက်ပြီးတော့ဂုံပြူခဲ့ကြပါတယ်ဒါပေမဲ့ဒီတစ်ပတ်မှာကစားမဲ့ Arsenal နဲ့ PSV တို့ရဲ့ပွဲကိုတော့ရွှေ့ဆိုင်းလိုက်တယ်လို့တင်းလာနေ့မှာကြေညာထားပါတယ်ပြင်းပြင်းမာကြီး Elizabeth ဟာအားကစားကိုအလွန်အားပေးတဲ့သူတစ်ယောက်ဖြစ်ပြီးတော့ပွဲတွေတော်များများကိုလည်းလူကိုယ်တိုင်တက်ရောက်အားပေးလို့ရှိရသူပါပြင်းမာကြီးကွယ်လွန်သွားတာဟာအားကစားလောကအတွက်ဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌ Thomas Bach ကလည်းပြောလိုက်ပါတယ
် With the passing of Her Majesty Queen Elizabeth II we have lost a great supporter of sport and of the Olympic movement.
ပြင်းမာကြီးအဲလစ်ဘက်ကွယ်လွန်သွားတာဟာအားကစားလောကနဲ့အိုလံပစ်လှုပ်ရှားမှုအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်။ပြင်းမာကြီးဟာအိုလံပစ်ပြိုင်ပွဲနှစ်ခုကိုဖွင့်လှစ်ကြောင်းကြီးညာခဲ့တဲ့တဦးတည်းသောနိုင်ငံခေါင်းဆောင်ပါ။ဗြိတိန်အိုလံပစ်အဖွဲ့ချုပ်ရဲ့အားပေးသူတယောက်အနေနဲ့သူမဟာအိုလံပစ်အားကစားအတိုင်းဝိုင်းအတွက်တန်ဖိုးမဖြတ်နိုင်တဲ့အကြံဉာဏ်တွေအကူအညီတွေပေးခဲ့ပါတယ်။အားကစားပွဲတွေကိုသူမတက်တာကိုတွေ့ခဲ့ရတဲ့အခါတိုင်းသူမအနေနဲ့အားကစားကိုဘယ်လောက်ချစ်မြတ်နိုးတယ်ဘယ်လောက်သဘောကျတယ်ဆိုတာတွေ့နိုင်ပါတယ်။သူမကိုယ်တိုင်ကလည်းမြင်းစည်းကျွမ်းကျင်သူတယောက်ဖြစ်ပါတယ်။အားကစားကိုခုံမင်ပြီးဟာတညာဘလောက်ရှိတယ်ဆိုတာ2012ခုနှစ်လန်ဒန်အိုလံပစ်ပွဲအခမ်းအနားမှာအထင်ရှားတွေ့နိုင်ပါတယ်။အခုချိန်မှာကျွန်တော်တို့လည်းတော်ဝင်မိသားစုနဲ့ထပ်တူခန်းစားရပါတယ်။ ပြင်မာကြီးအလစ်ဇဘက်ကိုလေးစားဂုဏ်ပြုတဲ့အနေနဲ့အိုလံပစ်အလံကိုတိုင်ဝဲလွင့်ထူပြီးတစ်မိနစ်ငြိမ်သက်ဂုဏ်ပြုသွားမှာဖြစ်ပါတယ
်ဗြိတိန်ပြင်မာကြီးကွယ်လွန်တာကြောင့်ဗြိတိန်ကပရီးမီယာလိဘောလုံးပွဲနဲ့အောက်စားပွဲတွေတော်များများရွှေ့ဆိုင်းခဲ့ပြီးမြင်းပြိုင်ပွဲရက်ဂ်ဘီနဲ့ခရစ်ကတ်ပွဲတွေကိုတော့ကျင်းပခဲ့ကြပါတယ်မြင်းပြိုင်ပွဲတွေကိုတော့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြင်မာကြီးကိုဂုဏ်ပြုတဲ့အနေနဲ့1မိနစ်ခန့်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ Chelsea အသင်းက Germany ပြ Thomas Tuchel ကိုနီးပြအဖြစ်ကနေထုတ်ပယ်ပြီးတော့ Brighton ပြ Graham Potter ကိုနီးပြအဖြစ်ခန့်လိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ Europa Champions League ပွဲစဉ်မှာ Chelsea အသင်းဟာ Dynamo Zagreb ကိုတကူးကိုမရှိနဲ့ရှုံးပြီးတဲ့နောက် Tuchel ကိုထုတ်ပယ်ပြီးတော့ဒီနေရာမှာ Graham Potter ကိုနီးပြခန့်လိုက်တယ်လို့ Chelsea ကကြာသပတေးနေ့မှာကြေညာပါတယ်။ Potter ဟာဒီနေ့ Premier League မှာ Brighton ကို6ပွဲကစားပြီးချိန်မှာလေးပွဲနိုင်တပွဲစီတပွဲရှုံးနဲ့အဆင့်၄နေရာရောက်အောင်လှုပ်ပေးထားတာပါတချိန်တည်းမှာပဲတူခိုကတော့ Chelsea အသင်းကနေထွက်လိုက်ရတဲ့အတွက်သူ့အနေနဲ့ဝမ်းနည်းမိတယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေပြောပါတယ်တူခိုဟာ Chelsea ကိုဂိုင်းတွယ်ခဲ့တဲ့ဆက်ကူလာတာကာလအတွင်း Champions League ဖလားနဲ့ကမ္ဘာ Club Champion ဖလားတွေကိုရောက်အောင်လှုပ်ပေးနိုင်ခဲ့ပြီးတော့မနစ်ကလည်း Chelsea အသင်းကို Premier League မှာအဆင့်၃ရောက်အောင်လှုပ်ပေးခဲ့တာဖြစ်ပါတယ်ဒီနေ့မှာလည်း Chelsea အသင်းဟာ6ပွဲပြီးတဲ့ချိန်မှာ3ပွဲနိုင်တပွဲတည်1ပွဲရှုံး10မှတ်နဲ့အဆင့်6နေရာမှာရှိနေတာပါအခုလိုရာသီအစပိုင်းမှာ Tuchel ကိုထုတ်ပြီးတော့ Potter ကိုခန့်လိုက်တဲ့ Chelsea အသင်းရဲ့ဆုံးဖြတ်ချက်ပေါ်မှာဘောလုံးဝေဖန်သူတချို့ပါဝင်အတော်များများကလည်းမေးခွန်းထုတ်နေကြပြီးတော့ Tuchel ကိုအချိန်ပိုပေးတင်တယ်လို့ပြောကြသူတွေလည်းရှိနေပါတယ်ဒါပေမဲ့လည်းဒီဆုံးဖြတ်ချက်မှန်ဆိုတာကတော့ Potter အနေနဲ့ Chelsea ကိုဘယ်လောက်ထိအောင်းမြင်အောင်ဆန်းဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တာကြောင့်ဆက်ပြီးတော့ပေါင်းစည်းသွားမှာဖြစ်ပါတယ
်။ American Open Tennis ပွဲ Champion အသစ်တွေနဲ့ပြည်ထောင်ပြည်မကြီးကွယ်လွန်လို့ဝန်ထမ်းချင်းအထိမ်းအားကစားပွဲရွှေ့ဆိုင်ခဲ့ရတာကိုကွယ်နိုင်အားကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရပြီးအနားရကြမယ်လို့မျှော်လင့်ပါတယ်။ VO ရဲ့အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ဗိုလ်ရုညထိပ်တန်းရောက်တဲ့အချင်းချက်ကိုဒေါက်ခင်မြတ်သက်ပြောပြပေးပါအောင်ခင်ဗျာ။
ဥရောပနိုင်ငံတွေရဲ့ယူကရိန်းနဲ့တသားတဲ့ရက်တီမှုဟာအပြောင်းလဲရှိမှာမဟုတ်ပါဘူးလို့ဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒလီယန်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်။ယူကရိန်းဘက်ကနေရက်တီခဲ့တဲ့ဥရောပရဲ့သဘောထားမပြောင်းမလဲဆက်ရှိနေတယ်လို့စစ်ပွဲစတင်တဲ့နေ့ကစပြီးတော့လက်နက်နဲ့ငွေကြေးအပြင်ဒုက္ခသည်တွေကိုနှွေးနှွေးထွေးထွေးလက်ခံရမကကမ္ဘာမှာအပြင်းထန်ဆုံးတံခတ်မှုတွေချပြီးရက်တီခဲ့တာဖြစ်ကြောင်းဥရောပသမဂ္ဂအခြေပြမင်းကုံးမှာပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းအရှေ့မြောက်ဘက်ကရုရှားသိမ်းထားတဲ့နယ်မြေအများပြားကိုယူကရိန်းတပ်တွေဆက်ပြီးတော့ပြန်သိမ်းယူနေတယ်လို့ယူကရိန်းသမ္မတကပြည်သူကိုပြောပါတယ်။ကွင်းလွန်သူဗြိတိန်ပြည်မကြီးအဲလစ်ဇဘက်ရဲ့ယုတ်ကလဟာဝက်စ်မင်စတာခန်းမကိုရောက်ရှိသွားပါပြီ။လန်ဒန်မြို့ဘက်ကင်ဟမ်နန်းတော်ကနေဝက်စ်မင်စတာခန်းမကိုဒီကနေ့ဗြိတိန်စံတော်ချိန်နေ့လယ်2နာရီကျော်ကနေစတင်တည်ဆောင်ခဲ့တာဖြစ်ပါတယ်။တက်တော့96နှစ်ရှိပြီဖြစ်တဲ့နန်းသက်ရှိဘင်မာကြီးအဲလစ်ဘတ်ဟာပြီးခဲ့တဲ့သတင်းပတ်ချက်တပရင်းနဲ့စက်တင်ဘာလ10ရက်နေ့ကစကော့တလန်ကနေရာဒီဆိုင်မှာကံကုန်ခဲ့တာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ Pacific Data ဆိုင်ရာ American ကြီးတဲ့အကြီးကဲဘိုဇူကြီး Charles Flynn ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဘဇာဥခိယမြို့နယ်ရွန်ဂျာဒုက္ခသည်စခန်းအမှတ်၄မှာရှိတဲ့ဒုက္ခသည်တွေကိုမနေ့ကအင်ကာနေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအကျက်တဲ့ပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာပါလီမန်အမတ်များဖွဲ့ IPI ကမြန်မာရေးအရှင်ခံစာကိုမလေးရှားနိုင်ငံခြားရေးဝန်ကြီးဆက်ဖူဒင်အဗ်ဒူလာစီကိုလာမယ့်တနင်္လာနေ့မှာပေးအပ်မယ်လို့ကော်မတီအဖွဲ့ဝင်တူက VOA ကိုပြောပါတယ်။ American New York မှာကျင်းပတဲ့အထွေထွေညီလာခံကုလသမဂ္ဂအစည်းအဝေးအပြင်ပမှာမလေးရှားနိုင်ငံခြားရေးဝန်ကြီးကိုပေးအပ်မှာလည်းဖြစ်ပါတယ်။
VOA American တရဲ့ဗိုလ်ဓုညသတင်းစီစဉ်တွေကတော့ဒီမှာပြီးဆုံးပါပြီ။အခုညအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ Joge တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါ။တောထရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.